Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ2018ခုနှစ်ဖေဖော်ဝါရီလ18ရက်နေ့တနင်္ဂနွေညနေခင်းအတွက် VOA American တန်ရဲ့မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်ထောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်။ကျွန်တော်ကတော့ငိမ့်ညံ့ပါဒီညနေအစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်ပေးမှာပါ
။ကျမသင်္ကီထိုက်ပါရှင်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကအထက်တန်းချောင်းတနက်ပစ်ခတ်မှုအတွင်းအသက်မသေးလွတ်မြောက်လာသူတွေကတနက်ကန်ဆောင်ခွင့်ထင်းချုပ်ဖို့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်။အီရန်နိုင်ငံမှာတော့ပြည်တွင်းပြန်တန်းတဲ့လေရင်တဆင်ဒီကနေ့ပြတ်ကျလို့လေရင်ပေါ်မှာလိုက်ပါခဲ့သူအလုံးလို့တေဆုံးခဲ့ရပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုရန်နိုင်နဲ့အတူချင်းညာပါမယ်ရှင်
။ဟုတ်ကဲ့ပါ။ဒီကနေ့အတွက်နားဆင်ရမယ့်နောက်ဆုံးရသတင်းတွေကတော့မြန်မာနိုင်ငံမှာအသစ်ထုတ်လွှင့်တော့မယ်အခမဲ့ရုပ်မြင်သံကြား TV လိုင်းတွေမှာစင်စာဖြတ်တာမျိုးမလုပ်ပဲကိုယ့်ဘာသာကိုထိမ့်ထိမ့်တိမ့်တိမ့်ဆောင်ရွက်ရမှာဖြစ်ကြောင်
းကျွန်တော်တို့ကတော့ဒီပေါ်မှာသွားပြီးတော့ပြည်ထောင်စုဝန်ကြီးဌာနအပေါ်တော့မြမတန်တဲ့ရုပ်မြင်သံကြားတော့เนาะသွားစင်စာတော့ကျွန်တော်တို့ဖြတ်မှာမဟုတ်ပါဘူးအားလုံးက self sensor ရှိကိုယ့်အကိုပဲကျွန်တော်တို့ကတာဝန်ယူပြီးတော့ဆောင်ရွက်ရမှာဖြစ်ပါတယ်
မြမအတန်နဲ့ရုပ်မြင်သံကြားဌာနညွှန်ကြားမှုချုပ်ဦးမြင့်ထွေပြောသွားတာပါ။အဲဒီနောက်မှာတော့ဝါရှင်တန်ကမြမအတန်မကြီးနဲ့တွေ့ဆုံမေးမြန်းခန်းထိုင်းနိုင်ငံကမြမရွှေပြောင်းလုပ်သားတွေရဲ့ဒုက္ခနဲ့ကင်ဆာဆိုင်ရာကြောင့်ကျန်းမာရေးဆောင်မတဲ့ပုဂ္ဂိုလ်နားဆင်ရမှာပါ။အခုနောက်ဆုံးတနင်္ဂနွေညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကတင်ပြပေးပါမယ်။
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကဒေါက်ကလတ်အထက်တန်းကျောင်းမှာကျောင်းသားတဦးရဲ့ပြစ်ခတ်မှုကြောင့်ဆရာရီနဲ့ကျောင်းသူကျောင်းသား18ဦးတို့သေဆုံးခဲ့ရပြီး3ရက်အကြာမနေ့စနေနေ့မှာတော့တနက်ကန်ဆောင်ခွင့်ထိန်းချုပ်ရေးလူမှုချီတက်ပွဲတစ်ခုကိုလုပ်ခဲ့ပါတယ်။အသက်မသေးပဲလွတ်မြောက်လာသူအမဂွန်ဇာလက်ကတော့လူမှုချီတက်ပွဲမှာစကားပြောခဲ့တာမှာအခုလူစုလူဝေးတွင်ပြစ်ခတ်ခံရမှုကနောက်ဆုံးဖြစ်စေမယ်လို့အခိုင်အမာပြောဆိုသွားပါတယ်။ပြစ်ခတ်မှုဖြစ်ခဲ့တဲ့နေရာနဲ့45ကီလိုမီတာအကွာက Fort Lauderdale Federal တရားရုံးအပြင်မှာရာနဲ့ချီတဲ့လူတွေစုဝေးချီတက်ပွဲမှာဂွန်ဇာလက်ကစကားပြောခဲ့တာဖြစ်ပါတယ်။အာနာယအောင်မဲပေးရွေးချယ်ထားတဲ့အစိုးရဒွင်းကလူတွေကလိန်ညာနေတယ်လို့သူမကပြောဆိုခဲ့ပါတယ်။တနက်ကန်ဆောင်ခွင့်ပိုပြီးတင်းကျပ်လာုံနဲ့တနက်နဲ့အကြမ်းဖက်မှုတွေရော့မသွားဘူးလို့သူတို့ကပြောပါတယ်။တနက်ကန်ထားတဲ့လူကောင်းကတနက်ကန်ထားတဲ့လူဆိုးကိုတားဆီးနိုင်တယ်လို့သူတို့ကပြောပါတယ်။ကျမတို့ကတော့သူတို့ကိုအသုံးမကျသူတွေလို့ခေါ်ပါမယ်လို့ဂွန်ဇာလက်စ်ကပြောဆိုခဲ့ပါတယ်။ပြစ်ခတ်မှုကိုတုံ့ပြန်ပြောဆိုခဲ့တာမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တခြားအာဏာပိုင်တွေကဒါကစိတ်ပိုင်းဆိုင်ရာပြဿနာကအကြောင်းရင်းတစ်ခုဖြစ်တယ်လို့ပြောဆိုထားတာပါ။ဒါပေမဲ့ပြစ်ခတ်မှုအတွင်းအသက်မသေးလွတ်မြောက်လာသူဂွန်ဇာလက်စ်ကတော့စိတ်ကျန်းမာရေးကအဓိကပြဿနာမဟုတ်တဲ့အကြောင်းဆယ်ကျော်သက်တနတ်သမားနီကိုလတ်ခရုစ်ကတနတ်ဝယ်ခွင့်ရခဲ့တဲ့ဖလော်ရီဒါပြည်နယ်ရဲ့တနတ်ကန်ဆောင်ခွင့်ဥပဒေရော်ရဲရဲဖြစ်နေတာကြောင့်လို့သူမကအပြစ်ဖော်ပါတယ်။တစ်ချိန်တည်းမှာပဲကီလိုမီတာ60လောက်အဝေးကဒေဒီခိုင်မှာတော့တနက်ပြပွဲတစ်ခုခင်းချင်းပြသနေပြီးရာနဲ့ချီတဲ့တနက်ဝါသနာဦးတွေတက်ရောက်ကြည့်ရှုခဲ့ကြပါတယ်ရှင်
။2016အမေရိကန်ရွေးကောက်ပွဲကိုနောက်ဆက်တယ်ဆိုပြီးရုရှားလူမျိုး73ဦးနဲ့ရုရှားကုမ္ပဏီ3ခုပေါ်ဆွဲဆိုချက်ဟာအရင်မရအဖက်မြမခိုင်မာတဲ့ကိစ္စဖြစ်တယ်ဆိုပြီးတော့ရုရှားကပြန်လည်တုံ့ပြန်လိုက်ပါတယ်။ဒီအတွက်ခိုင်မာတဲ့တက်တည်ပြပါဆိုပြီးရုရှားနိုင်ငံရဲ့ဝန်ကြီးဆာဂေးလက်ဘရော့ကလည်းအမေရိကန်တရားရေးဌာနနဲ့အထူးဆောင်ကမ်းစစ်ဆေးမှုရောဘတ်မူလာတို့ကိုမေးခွန်းပြန်ထုတ်ခဲ့ပါတယ်။ကမ္ဘာနိုင်ငံခေါင်းဆောင်တွေတက်ရောက်နေတဲ့ဂျာမနီနိုင်ငံကမြူနိခ်လုံခြုံရေးညီလာခံအတွင်းအခုလိုပြန်ပြီးတော့မေးခွန်းထုတ်လိုက်တာဖြစ်ပါတယ်။ဆွဆွဲချက်တွေ၊ကြီးညာချက်တွေနဲ့ဘသူမဆိုကိုလိုချင်တာကိုပြောဆိုလို့ရနေတော့ဒီကိစ္စပေါ်မှာဘလို့မှတုံ့ပြန်စရာမရှိဘူးလို့ရုရှားနိုင်ငံသားဝန်ကြီးကပြောပါတယ်။ဘာမှခိုင်ခိုင်လုံလုံမရှိဘဲနဲ့တော့ဒါဟာအရင်မရအဖက်မြကိစ္စပဲဖြစ်တယ်လို့သူကပြောပါတယ်။အမေရိကန်အထူးဆောင်ကမ်းစစ်ဆေးမှုရောဘတ်မူလာရဲ့ဆွဆွဲချက်ထဲမှာတော့2016ရွေးကောက်ပွဲမှာဒေါ်နယ်ထရန့်အနိုင်ရစေဖို့အတွက်တရှိုးလုံးမှုနဲ့ရာဇဝတ်မှုတွေကိုရုရှားဝါဒဖြန့်ချီဌာနတစ်ခုကကြီးကြပ်ခဲ့တယ်လို့ဆိုထားပါတယ်။ဒီဆွဲချက်ကြောင့်အခုသတင်းပတ်အတွင်းကမ္ဘာနိုင်ငံတွေကနိုင်ငံရေးနဲ့စည်းကောင်းဆောင်တွေတောရကြစည်းဝေးနေတဲ့မြူနစ်လုံခြုံရေးညီလာခံမှာထင်မှားမှုတွေဖြစ်ပွားခဲ့ပါတယ်။အစည်းအဝေးတက်ရောက်နေတဲ့အမေရိကန်မျိုးသားလုံခြုံရေးချန်ပေဗိုလ်ချုပ်ကြီး HR Mike Master ကလည်းဒီကိစ္စအပေါ်မှာအတော်လေးပြင်းပြင်းထန်ထန်ပြောခဲ့ပါတယ်။ Cyber Internet တွေလူမှုကွန်ရက်မီဒီယာတွေတုံးပြီးသတင်းမှဖြန့်ချီတာမျိုးတရှိုးလောက်တာမျိုးတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ဖော်ထုတ်ရေးယူသွားမှာဖြစ်တယ်လို့ညီလာခံတက်ရောက်လာသူတွေကပြောပါတယ်။ဆိုင်ဘာလုံခြုံရေးဆွေးနွေးပွဲအတွက်ရုရှားရဲ့ ပါဝင်မှုကိုထောက်ခံတယ်။ဒါပေမဲ့လို့အနောက်ဒီမိုကရေစီတွေကိုနှောက်ယှက်နေတာအပေါ်မှာဖုံးကွယ်နေတာနဲ့ပတ်သက်လို့ရုရှားအနေနဲ့ရိုးသားသားရှိရမယ်လို့လည်းဗိုလ်ချုပ်ကြီး HR McMaster ကပြောပါတယ်။ဒီစည်းဝေးကိုအမေရိကန်ဒုသမဟောင်းဂျိုးဘိုင်ဒန်နဲ့တက်ရောက်ခဲ့ပြီးတော့ရုရှားရဲ့နှောက်ယှက်မှုတွေကိုအနောက်နိုင်ငံတွေအနေနဲ့တံပြန်သွားမှာဖြစ်တယ်လို့ပြောပါတယ်။အခုလိုအနောက်ဒီမိုကရေစီနိုင်ငံတွေကိုနှောက်ယှက်နေတဲ့ဆွဲချက်တွေဟာရောရုရှားကြောက်ယောဂရသွားစေဖို့စနစ်ကျစီစဉ်မှုရဲ့အစိတ်ပိုင်းတစ်ရပ်ဖြစ်တယ်ဆိုပြီးတော့ရုရှားကိုယ်စားလှယ်တွေကတော့ပြန်ခြေပခဲ့ပါတယ်ခင်ဗျာ
။ဂျာမနီနိုင်ငံမှာနှစ်စဉ်ကျင်းပတဲ့မြူးနစ်လွန်ကျုံရေးဆိုင်ရာညီလာခံကတော့ဒီနှစ်မှာ54ကြိမ်မြောက်ရှိလာပြီဖြစ်ပြီးကမ္ဘာကြီးဟာပိုပြီးအန္တရာယ်ကြီးလာပြီဆိုတဲ့ရှုမြင်ချက်တွေတိတိတသားထွက်ပေါ်လာနေပါတယ်။မြို့နယ်လုံချွေးဆိုင်ရာညီလာခံမှာတော့ကမ္ဘာတစ်လွှားကနိုင်ငံရေးနဲ့စီးရေးခေါင်းဆောင်ဒါဇင်နဲ့ချီတက်ရောက်သလိုနိုင်ငံရေးသမားတွေသတင်းထောက်တင်နဲ့လုံချွေးဆိုင်ရာကျွမ်းကျင်သူပေါင်းထောက်နဲ့ချီပြီးတော့တက်ရောက်ကြတာပါနိုင်ငံအလုံးအတွေ့လူသားချင်းစာနာထောက်ထားမှုအတွေ့အရေးကြီးတဲ့အချိန်မှာအခုလိုတွေ့ဆုံကြတာလို့အမေရိကန်အမျိုးသားလုံချုံရေးအကြံပေး HR McMaster ကမနစ်စနေနေ့မှာတက်ရောက်လာသူတွေကိုပြောဆိုခဲ့ပါတယ်ရန်လိုတဲ့အစိုးရတွေကြောင့်အရှိအလဲပိုင်းနဲ့အရှိမြောက်အာရှဒေသတွင်းမှာနိုင်ငံတကာလုံချုံရေးကိုချင်းချောက်မှုဖြစ်နေပြီးဒီချင်းချောက်မှုကိုအလုံးရင်ဆိုင်နေရတယ်လို့အမေရိကန်အမျိုးသားလုံချုံရေးအကြံပေးကထပ်လောင်းပြောဆိုပါတယ်ညီလာခံတစ်ခုလုံးမှာတော့မြောက်ကိုရီးယားရဲ့နျူကလ liar လက်နက်အစီအစဉ်တွေအရေးကအဓိကအကြောင်းအရာဖြစ်ခဲ့ပါတယ်တရုတ်နိုင်ငံကိုလည်းစောင်းပါရိတ်ချေသတိပေးပြောဆိုတာမှာတော့မြောက်ကိုရီးယားအစိုးရကိုစီးပွားရေးအသက်ဆက်နိုင်အောင်ဆက်ပြီးထောက်ပံ့နေကြတဲ့ဒီလိုနိုင်ငံတွေအနေနဲ့ကမ္ဘာတဝန်းဒဏ်ခတ်ပိတ်ဆို့မှုကိုလေးစားဖို့သူကတိုက်တွန်းသွားပါတယ်ရှင
်ပြီးခဲ့တဲ့သတင်းပတ်အတွင်းတောင်ပိုင်းကယ်လီဖိုးနီးယားဒေသမှာတရားမဝင်ဝင်ရောက်သူ212ဦးကိုအမေရိကန်လူမှုကြီးကြပ်ရေးအဖွဲ့ဖြစ်တဲ့ICE ကဖမ်းဆီးခဲ့တယ်လို့အမေရိကန်အစိုးရကကြေညာပါတယ်။ငရတာစီမံချက်အတွင်းမှာလုပ်ငန်းဝင်122ခုအတွင်းကနေထောက်ထားမှရှိတဲ့တရားမဝင်ဝင်ရောက်သူ212ဦးကိုဖမ်းဆီးခဲ့တာဖြစ်တယ်လို့အမေရိကန်လူမှုကြီးကြပ်ရေးအဖွဲ့ကတောက်ကြနေမှာကြေညာခဲ့တာဖြစ်ပါတယ်။ Los Angeles လိုမျိုးတွေကတရားရေးစနစ်အရနိုင်ငံသားတွေရာဇဝမှုကျူးလွန်သူတွေကိုဖမ်းဆီးထောင်ချဖို့ခန့်နေတာကြောင့်မို့ကျွန်တော်တို့ Federal ရာရှိတွေကိုယ်တိုင်ဒီလိုစီမံချက်နဲ့အကြီးအကျယ်ရှာဖွေဖမ်းဆီးမှုတွေလုပ်လာရတာပါလို့ ICE ICE အဖွဲ့ရဲ့ဒုတိယညွန်ကြားရေးမှူး Thomas Homanကကြေညာချက်ထုတ်ခဲ့တာပါဒါကြောင့်စီမံချက်လိုအပ်ချက်နဲ့အရာရှိတွေရဲ့လုံခြုံရေးအရာနောက်ထပ်လူတွေထပ်လွတ်ရဖို့လိုပါတယ်လို့လည်းပြောပါတယ်ဖန်စီမှုသူ88ရာခိုင်နှုန်းဟာရာဇဝမှုကျူးလွန်ထားသူတွေဖြစ်တယ်လို့လည်းဆိုပါတယ်ဒါပေမဲ့လို့ဒီလိုရာဇဝမှုကျူးလွန်သူတွေလို့ဆိုရမှာသူတို့နေရပြန်ဖို့အမိန့်ကိုမလိုက်နာသူတွေဒါမှမဟုတ်အမေရိကန်ပြည်ထောင်စုတွေတရားမဝင်ပြန်လာသူတွေလို့သူတွေကိုဆိုလိုတာလားတခြားရာဇဝမှုကျူးလွန်ထားတာကိုဆိုလိုတာလားဆိုတာကိုအသေးစားဖော်ပြထားတာတော့မရှိပါဘူးပြီးခဲ့တဲ့အော်တိုဘာလကပြဋ္ဌာန်းခဲ့တဲ့ကယ်လီဖိုးနီးယားပြည်နယ်ဥပဒေအရပြည်နယ်ရဲအရာရှိတွေအနေနဲ့ဖက်ဒရယ်လူမှုကြီးကြပ်ရေးအရာရှိတွေကိုစားလူတွေဖမ်းဆီးတာကိုလုတ်ခွင့်ကိုကန့်သတ်ထားတာဖြစ်ပါတယ်အထောက်ထားမဲ့တရားမဝင်နေထိုင်သူတွေအနေနဲ့ရာဇဝမှုတွေဖြစ်လာရင်သတင်းပို့တာသူတို့ကလေးတွေကိုကြောင်းပို့တာလုပ်နိုင်အောင်ဒီလိုကန့်သတ်ချက်ကိုလုပ်ခဲ့တာလို့ဥပဒေကဆိုထားပါတယ်ခင်ဗျာ
ကန်တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းကနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနှားဆင်နေရတာဖြစ်ပါတယ်အီရန်ပြည်တွင်ပြန်တန်းတဲ့လေယာဉ်တစ်စင်းဇက်ဂရော့တောင်တန်းတွေပေါ်မှာပြစ်ကျခဲ့ပြီးလိုက်ပါသွားသူ66ဦးစလုံးသေဆုံးခဲ့ရပါတယ်။လေယာဉ်ပေါ်မှာတော့ကလေးငယ်တဦးအပါအဝင်ခီးတဲ့60နဲ့လေယာဉ်အမှုတန်း6ဦးတို့လိုက်ပါသွားတဲ့အကြောင်းအစမန်လေကြောင်းလိုင်းတာဝန်ရှိသူတွေကပြောပါတယ်။ဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းတီဟီရန်ကနေကီလိုမီတာ960လောက်ဝေးတဲ့အစ်ဖာဟန်ပြည်နယ်ယေဆုမြို့ကိုပြန်တန်းခဲ့တာဖြစ်ပါတယ်။လေရင်ပြက်ကြရာဒေတာကိုကယ်ဆယ်ရေးအဖွဲ့တွေဆေးလွတ်ထားတဲ့အကြောင်းအီရန်လာဂျန်နီအသင်းကပြောပါတယ်။ဒါပေမဲ့ရာသီဥတုဆိုးဝါးနေပြီးလေရင်ပြက်ကြတဲ့အနည်းကိုရဟတ်ယာဉ်တွေဆင်းလို့မရဖြစ်နေပါတယ်။နိုင်ငံတကာဒဏ်ခတ်ပိတ်ဆို့မှုတွေဆဲဆုနစ်တွေနဲ့ချီချမှတ်ခံထားတဲ့အီရန်နိုင်ငံမှာလေကြောင်းလိုင်းတွေအနေနဲ့လေရင်အဟောင်းတွေနဲ့သာပြန်တန်းလုတ်ကင်နေကြရပြီးဒီဘက်နှစ်ပိုင်းတွေမှာမတော်တဆဖြစ်မှုတွေတိုးလာခဲ့ပါတယ်ရှင်။
အစ္စရေးနဲ့ဂါဇာနယ်စပ်ဒတိုင်းနာမှာစနေနေ့ကပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့တာကြောင့်အစ္စရေးစစ်သား၄ယောက်ဒဏ်ရာသွားပြီးတော့ဒီထဲက၂ယောက်ကတော့စိုးရိမ်ရတဲ့အနေထားမှာရှိပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့အစ္စရေးကဂါဇာမှာရှိတဲ့ပါလက်စတိုင်းတွေရဲ့ပြစ်မှတ်၆ခုကိုစနေနေ့နောက်ပိုင်းမှာ၄ချောင်းကနေတိုက်ခိုက်ပြီးတော့တုံ့ပြန်ခဲ့ပါတယ်။ဒီထဲမှာလက်နက်ထုတ်လုပ်တဲ့နေရာနဲ့အစ္စရေးကို UTV ဖောက်ထားတဲ့မြောက်လိုင်ကောင်းတွေလည်းပါဝင်တယ်လို့အစ္စရေးစစ်တပ်ဘက်ကပြောပါတယ်။အစ္စရေးရဲ့စီးနင်းတိုက်ခိုက်မှုအတွင်းမှာပါလက်စတိုင်းလူမျိုး၂ဦးဒဏ်ရာရခဲ့တယ်လို့ပါလက်စတိုင်းစစ်ဘက်တာဝန်ရှိသူတွေကတော့ပြောပါတယ်။အစ္စလာမ်ဟမတ်စ်အဖွဲ့ထိန်းချုပ်ထားတဲ့ဂါဇာနဲ့ထိဆက်နေတဲ့အစ္စရေးနယ်စပ်မှာဖြစ်ပွားခဲ့တဲ့ဒီပေါက်ကွဲမှုနဲ့ပတ်သက်ပြီးတော့အခုချိန်ထိဘယ်သူကမှသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောဆိုခြင်းမရှိသေးပါဘူး။ဒီပေါက်ကွဲမှုကစနေနေ့နေ့လယ်ပိုင်းကခန်ယူနစ်မြို့ရဲ့အရှေ့ပိုင်းမှာဖြစ်ပွားခဲ့တာဖြစ်ပြီးအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူးကတော့ဂါဇာကမ်းမြောင်ဒေသနယ်စပ်မှာဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုကဖြစ်ပြင်းထန်ပြီးတော့ဒါကိုတင့်တော်တယ်လို့တုံ့ပြန်သွားမှာဖြစ်တယ်လို့စနေနေ့နောက်ပိုင်းကပြောကြားခဲ့ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံမှာတော့ပြည်နယ်အုပ်ချုပ်ရေးမှူးတဦးကသူ့ကိုယာရုကဖေရှားတဲ့သမ္မတရဲ့အမိန့်ကိုထပ်ပြီးတော့ဖီဆန်လိုက်တာကြောင့်ဒီကနေ့တနင်္ဂနွေနေ့မှာနိုင်ငံရေးပြည်ပခါကပို့ပြီးတော့ရှုပ်ထွေးလာနေပါတယ်။အာဖဂန်ပြည်တွင်အုပ်ချုပ်ရေးပိုင်းတိုးတက်လာစေရေးဆောင်ရွက်မှုအနေနဲ့နိုင်ငံမြောက်ပိုင်းကစာမန်ကန်ပြည်နယ်အပါအဝင်ပြည်နယ်6ခုရဲ့အကြီးအကဲတွေကိုရွေးချယ်ခန့်အကြောင်းသမ္မတအာရှက်ဂါနီရဲ့ရုံးကမနေ့စနေနေ့ကကြေညာတာပါ။ဒါပေမဲ့လို့စာမန်ကန်ပြည်နယ်ကိုတနှစ်နီးပါးကြာတာဝန်ယူအုပ်ချုပ်နေတဲ့အုပ်ချုပ်ရေးမှူးကနှုတ်ထွက်ဖို့သမ္မတရဲ့ညွှန်ကြားချက်ကိုလက်မခံဘဲပယ်ချကြောင်းကြေညာခဲ့ပါတယ်ရှင
်။ဒါကတော့တနင်္ဂနွေညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်တိန်ကြီးထိုင်တဲ့ကိုရန်နိုင်တို့ကတင်ပြပေးခဲ့တာပါ။VOA ကနေအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website internet စာမျက်နှာ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။တနင်္ဂနွေညနေခင်းအတွက်နောက်ဆုံးရသတင်းဆောင်မတွေကိုဆက်ပြီးတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာအစ်စ်ထုတ်လွှင့်တော့မယ့်အခမဲ့ရုပ်ပြင်သံကြား TV line တွေအကြောင်းထုတ်လွှင့်ပေးပါပါ။မကြာခင်စတင်ထုတ်လွှင့်တော့မယ့် free to air အခမဲ့ရုပ်တန်လိုင်းသစ်၅လိုင်းကထုတ်လွှင့်မဲ့အစီအစဉ်တွေကိုအစိုးရအနေနဲ့စင်စါလုတ်တဲဖြတ်မှာမဟုတ်ပဲကိုယ့်ဘာသာကိုယ်တာဝန်ယူပြီးတော့ဆောင်ရွက်ရမှာဖြစ်တယ်လို့မြန်မာအတန်းနဲ့ရုပ်မြင်သံကြားဌာနအစင်းမြင့်တာဝန်ရှိသူတို့ကပြောပါရယ်စနေနေ့ကရန်ကုန်မှာကျင်းပပြုလုပ်တဲ့ရုပ်တန်လိုင်းသစ်တွေနဲ့လက်မှတ်ရေးထိုးပွဲအခမ်းအနားမှာညွှန်ကြားရေးမှူးချုပ်ဦးမြင့်ထွေးကအဲ့ဒီလိုပြောသွားတာပါအပြည့်အစုံကိုကိုကျော်ကျော်သိန်းကပြောပြပါမယ
်မြန်မာအတန်းနဲ့ရုပ်မြင်သံကြားလုပ်ငန်းရဲ့လက်ရှိ MRTV Multi Channel Playout System နဲ့မှာDVB-T2 စနစ်နဲ့ထည့်သွင်းမဲ့ရုပ်သံလိုင်း၅လိုင်းကို2018ခုနှစ်ဧပြီလကတည်းကကြေညာထားပြီးတနည်းနည်းပါးကြာဖေဖော်ဝါရီလ18ရက်နေ့မှာတော့ရုပ်သံလိုင်းသစ်၅ခုနဲ့ MRTV တို့အကြားလက်မှတ်ရေးထိုးလိုက်ပြီးဖြစ်ပါတယ်။ဒီရုပ်သံလိုင်း၅ခုဟာတီးခြားလွတ်လပ်တဲ့ရုပ်သံလိုင်းတွေမဟုတ်ဘဲ MRTV အတွက် Content Provider အစီအစဉ်တွေတင်ဆက်ပေးတဲ့ရုပ်သံလိုင်းတွေဖြစ်တာကြောင့်တကယ်ကိုလွတ်လွတ်လပ်လပ်လုံနိုင်ပါမလားဆိုတာအစကတည်းကမေးခွန်းထွက်နေတာပါ။ဒါနဲ့ပတ်သက်ပြီးမြမအတန်နဲ့ရုပ်မြင်သံကြားဌာနညွှန်ကြားရေးမှူးချုပ်ဦးမြင့်ထွေးကလက်မှတ်ထိုးအခမ်းအနားပြီးတဲ့နောက်သတင်းတော့တွေကိုအခုလိုရှင်းလင်းဖြေဆိုသွားပါတယ်
။ကျန်တဲ့၅ခုနဲ့ပတ်သက်လို့တော့သူတို့ထုံးသွင်းတဲ့ဟာတွေကိုကျွန်တော်တို့ကတော့ဒီပေါ်မှာသွားပြီးတော့တန်တိုင်းဝန်ကြီးဌာနပေါ်တော့မြမအတန်နဲ့ရုပ်မြင်သံကြားဆိုတော့ပေါ်သွားစဉ်းစားတော့ကျွန်တော်တို့ဖြတ်မှာမဟုတ်ပါဘူး။အားလုံးက self sensor ရှိခွန့်ကိုပဲကျွန်တော်တို့ကတာဝန်ယူပြီးတော့ဆောင်ရွက်ရမှာဖြစ်ပါတယ်။အဲဒီလိုဆောင်ရွက်တဲ့အခါမှာလည်းသူ့ channel live အဲမှာကျွန်တော်တို့သတ်မှတ်ထားတဲ့သူကပို့တော့ edit ပို့တော့ content တွေအများကြီးရှိပြီးသားပါ။ဒီပေါင်တွေကနေသူ့အတူထိန်းသိမ်းပြီးတော့ဆောင်ရွက်သွားမှာ
။ရုပ်မြင်သံကြားနဲ့အတန်ထုတ်လွှင့်ရေးဆိုင်ရာဥပဒေကိုပြန်လည်ပြင်ဆင်ရေးဆွဲနိုင်ရေးဆောင်ရွက်နေတဲ့ကာလမှာပြည်တွင်းမီဒီယာကန္တဖွံ့ဖြိုးတိုးတက်စေရေးအတွက်အခုလိုလှုပ်ဆောင်တာဖြစ်တယ်လို့လည်းဦးမြင့်ထွေးကပြောပါတယ်။ဒီရှိစေစီမင်းစီကံပေါင်တွေကနေအတက်နိုင်ဆုံးဆောင်ရွက်ပေးခဲ့တာဖြစ်တဲ့အတွက်ကြောင့်ပုဂ္ဂလိကရုပ်တံလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးကနဦးစမ်းသပ်ချက်သဘောမျိုးဖြစ်တဲ့အတွက်ကြောင့်ဒီအစည်းအဝေးအောင်မြင်ရေးအတွက်အတူတကွာအားလုံးထိန်းထိန်းသိမ်းသိမ်းညှိညှိနှိုင်းနှိုင်းပူးပေါင်းဆောင်ရွက်ကြဖို့ပြည်ကြားရေးဌာနဝန်ကြီးဦးဖေမြင့်ကကြိုတင်ပြီးတော့မေတ္တာရပ်ခံသွားတယ်လို့ရုပ်တံလိုင်းသစ်တွေအောင်မြင်စေဖို့လဲဆုတောင်းပေးသွားပါတယ
်ဒီရလကွန်းနဲ့ဒီရလကွန်းကိုဆက်လက်ကြင်သုံးပြီးတော့ဒီလူများအတွက်အရင်ချက်လေးပေးခြင်းအပြည့်များပေးခြင်းချော့ပြေခြင်းလုပ်ငန်းများကိုထူးခြားတောင်းလို့ဆိုတာဆောင်ရွက်နိုင်ကြပါစေ။အများပြည်ပြည်ပြတ်တမှုနဲ့အတူဒီလိုလုပ်ငန်းများအောင်မြင်မှုလည်းခံစားရရှိနိုင်ကြပါစေ။တစ်ခါမှာဒီမမီဒီယာလောကနဲ့အတူမနက်ကဖုန်းတို့တည်းရွှေလဲထောက်ကူညီကြပါစေလို့
2015ခုနှစ်ကပြဋ္ဌာန်းထားတဲ့ရုပ်မြင်သံကြားနှင့်အသံထုတ်လွှင့်ရေးဆိုင်ရာဥပဒေကိုလက်ရှိမှာပြင်ဆင်ဖို့လုပ်နေဆဲဖြစ်ပြီးအဲ့ဒီဥပဒေကိုပြင်ဆင်ပြီးတဲ့နောက်ဆက်ဆက်ဤဥပဒေတွေထွက်လာပြီးတဲ့နောက်တစ်ဆက်တည်းမှာပဲရုပ်တံကောင်စီဖွဲ့စည်းပေါ်ပေါက်ပြီးတဲ့နောက်မှာတော့ပြောင်းလဲလာတဲ့အနေအထားတွေနဲ့လျော်ညီစွာဆက်ပြီးဆောင်ရွက်ရဖို့ရှိတယ်လို့လည်းဝန်ကြီးဦးဖေမြင့်ကပြောသွားပါတယ်။ဒါပေမဲ့လည်းအဲ့ဒီအချိန်ကျဘယ်လိုအချိန်နေနဲ့ဘယ်လိုဆက်သွားကြမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။MRTV နဲ့အခုလက်မှတ်ရေးထိုးလိုက်တဲ့ရုပ်သံလိုင်းသစ်၅ခုကိုလက်ပတ်လုဆောင်မဲ့ကုမ္ပဏီတွေကတော့ Mizima Media Company Limited, DVB Multimedia Group Company Limited, Fortune Broadcasting Company Limited, KMA Telemedia Holdings Company Limited, My Multimedia Group Company Limited တို့ဖြစ်ပါတယ်။ဒီထဲကမှဖေဖော်ဝါရီလ29ရက်နေ့မှာ Mizima TV ကိုစတင်ကြည့်ရှုနိုင်မှာဖြစ်ပြီး2018ခုနှစ်မေလမှာလိုင်းသစ်5ခုလုံးကိုဖမ်းယူကြည့်ရှုနိုင်မယ်လို့သက်ဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်။အခုထပ်တိုးလိုက်တဲ့ရုပ်သံလိုင်းသစ်5ခုနဲ့ဆိုရင်အခမဲ့ဖမ်းယူကြည့်ရှုနိုင်တဲ့ရုပ်သံလိုင်းစုစုပေါင်း16လိုင်းရှိသွားမယ်လို့ညွှန်ကြားရေးမှူးချုပ်ဦးမြင့်ထွေးကပြောသွားပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းတင်ပြခဲ့တာပါ။မြန်မာနိုင်ငံရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးအမေရိကန်ကအရေးယူတန်းခတ်မှုတွေရှိလာတော့မှဖြစ်တဲ့အတွက်အမေရိကန်အစိုးရလွှတ်တော်နယ်တာဝန်ရှိသူတွေကိုမြန်မာအစိုးရရဲ့လှုပ်ဆောင်ချက်တွေရှင်းပြနေတဲ့အကြောင်းအမေရိကန်နိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးဦးအောင်လင်းကပြောပါရယ်။စနေနေ့ကဝါရှင်တန်မြို့တော်ကမြန်မာတန်ရုံးမှာမြန်မာမိတ်ဆွေတွေနဲ့ဆွေးနွေးပွဲမတိုင်ခင် VOA နဲ့တွေ့ဆုံမေးမြန်းခန်းအတွင်းတာမတ်ကြီးကအခုလိုပြောသွားတာပါ။ကျွန်တော်ဆက်ပြီးပြောပြပါမယ်။ရခိုင်ပြည်နယ်အရေးမြန်မာအစိုးရရဲ့လှုပ်ဆောင်ချက်တွေကိုပြည်ပရောက်မြန်မာအတိုင်းဝိုင်းတွေကိုအသိပေးတင်ပြလိုတာရခိုင်အရေးမှာမြန်မာနိုင်ငံသားတွေရဲ့ဤပညာနဲ့ငွေကြေးအကူအညီတွေဘယ်လိုပေးနိုင်မယ်ဆိုတဲ့အကြောင်းရှင်းပြလိုတာနောက်ပြီးအပြည့်အခက်ရဆဲရေးစာချုပ် NCA တိုးတက်မှုအကြောင်းရှင်းပြလိုတဲ့အတွက်ဒီဆွေးနွေးပွဲကိုပြုလုပ်ရတာပါနိုင်ငံတကာအတိုင်းအဝိုင်းနဲ့ပတ်သက်ပြီးတန်အမတ်ကြီးရဲ့လှုပ်ဆောင်မှုတွေကိုမေးကြည့်တဲ့အခါမှာတော့
ကျွန်တော်အနေနဲ့ကတော့ကျွန်တော်လုပ်ခဲ့တဲ့အားကတော့နိုင်ငံတော်ကနေပြီးတော့ကိုရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့စေနာတန်တန်နဲ့ဆောင်ရွက်နေတဲ့ဟာလေးတွေကိုကျွန်တော်လုပ်နေတယ်ဆိုတဲ့ဟာကိုအမေရိကန်အစိုးရရောအမေရိကန်လွှတ်တော်ကျွန်တော်တို့ဟိုရှင်းပြနေပါတယ်ဒါအပြင်ဟိုမြန်မာအတိုင်းဝိုင်းတွေကိုလည်းကျွန်တော်တို့နိုင်ငံကနေပြီးတော့ရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်ပြီးတော့ဘာတွေလုပ်နေလဲတကယ်ပဲစေနာတန်တန်နဲ့လုပ်တယ်ပြဿနာကိုတကယ်ပဲအကောင်ဆုံးဖြေရှင်းဖို့လုပ်နေတယ်ဆိုတဲ့ဟာလေးကိုတော့ကျွန်တော်ပြောပြဖို့ရှိပါမယ
်အငယ်ဟိုနောက်တစ်ချက်ကကျွန်တော်ဟိုဒီအခုရိုဟင်ဂျာဆိုတဲ့နာမည်နဲ့ပတ်သက်ပြီးတော့အငင်းပွားနေတာပေါ့နော်မြန်မာအစိုးရကတော့ဒီရိုဟင်ဂျာနာမည်ကိုမသုံးဖို့ပြောထားပါတယ်အငယ်အဲ့ဒီအပေါ်မှာရောဟိုဘယ်လိုမျိုးလှုပ်ဆောင်နေတာရှိပါလဲ
ရိုဟင်ဂျာနဲ့ပတ်သက်ပြီးတော့ဒီဥစ္စာဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ကိစ္စကမြန်မာနိုင်ငံကပြည်သူတွေသာအသိဆုံးဖြစ်ပါတယ်မြန်မာနိုင်ငံပြည်သူတွေကနေပြီးတော့လက်ခံနိုင်တဲ့အနေအထားကိုကျွန်တော်တို့အစိုးရနေပြီးလုပ်နေပါတယ်ဒီကိစ္စဆိုလို့ရှိရင်လည်းပြဿနာရှိနေတယ်ဆိုတဲ့ဟာကိုကျွန်တော်တို့သိထားပါတယ်ပြဿနာကဒီရိုဟင်ဂျာကိုတုံးကြည့်အပြင်ပြဿနာပြည်လည်သွားမယ်ကိစ္စမဟုတ်ပါဘူးဒါကြောင့်မို့ဒိုရင်ဂျာသုံးမှပြဿနာပြည်လည်မဲ့ကိစ္စမဟုတ်တဲ့အတွက်ကြောင့်အလုံးဝနေပြီးတော့ဒီလိုမျိုးနားလည်လက်ခံနိုင်တဲ့ဒီရခိုင်ပြည်နယ်မှာရှိတဲ့ဒီမွတ်စလင်ဘာသာအတိုင်းဝိုင်းနေဆိုတဲ့စကားကိုကျွန်တော်တို့သုံးတာဖြစ်ပါတယ်ဒါကလည်းပြဿနာဖြစ်နေတဲ့ဟာကိုဖြည့်ရှင်းဖို့ရည်ရွယ်ချက်နဲ့ကျွန်တော်တို့လုပ်နေတာဖြစ်ပါတယ်။နောက်ပိုင်းဒီရိုဟင်ဂျာဆိုသူတွေကနေပြီးတော့သူတို့ရဲ့ကိစ္စကိုတကယ်ပဲမြန်မာနိုင်ငံသားတယောက်အနေနဲ့သူတို့အနေနဲ့မြန်မာနိုင်ငံရဲ့အရေးကိစ္စကိုပါဝင်ခြင်းနဲ့ဆိုလို့ရှိရင်လည်းသူတို့လိုချင်တဲ့ကိစ္စကိုသူတို့ကနေပြီးတော့တရားဥပဒေနီးလမ်းနဲ့သူတို့ရဲ့သမိုင်းကြောင်းအရာနဲ့တက်ဆိုင်တဲ့လူတွေကိုရှင်းပြမယ်ဆိုလို့ရှိရင်ရှင်းပြလို့အားလုံးကနားလည်မယ်ဆိုလို့ရှိရင်တော့လည်းလက်ခံနိုင်မယ်အနေထားသူတို့ကနေပြီးတော့စူးစမ်းတင်ပါတယ်မြန်မာနိုင်ငံပြည်သူတွေကတော့ကျွန်တော်တို့ကလက်ခံနေတဲ့အနေအထားကိုကျွန်တော်တို့ဆက်လက်ပြီးတော့ဆောင်ရွက်သွားဖို့ရှိပါတယ်ဆိုတဲ့ဟာလည်းပြောပြရစေ
။ဟာပြည်ပရောက်မြန်မာနိုင်ငံသားတွေအနေနဲ့ပေါ့နော်ဒီရခိုင်ကိစ္စမှာဘလို့တွေများဝိုင်းဝန်းကူညီနိုင်လဲပေါ့နော်မြန်မာအစိုးရဝယ်ဖြစ်ဖြစ်ဒီရခိုင်အရေးနဲ့ပဲပတ်သက်ပြီးတော့ပဲဖြစ်ဖြစ်ဘာတွေများကူညီနိုင်မလဲမသိခင်ဗ
ျပြည်ပရောက်မြန်မာနိုင်ငံသားတွေအနေနဲ့ကတော့မြန်မာနိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုမြန်မာနိုင်ငံရဲ့ဒီမိုကရေစီပြောင်းလဲမှုကိုလိုလားတဲ့မြန်မာနိုင်ငံသားတွေပန်းသမ ्या ကို ကျွန်တော်အနေနဲ့ရခိုင်ပြည်နယ်မှာဘာတွေလုပ်နေလဲဆိုတဲ့ဟာကိုကျွန်တော်အနေနဲ့ရှင်းပြပါတယ်ရှင်းပြပြီးတော့ဒီဖွပျော်တိုးတက်မှုတွေကိုသူတို့အနေနဲ့ပါဝင်ဆန္ဒပါဝင်ခြင်းနဲ့ဆန္ဒရှိတဲ့လူတွေကိုလည်းပါဝင်နိုင်ဖို့အခွင့်အရေးပေးတာပါတယ်မြန်မာနိုင်ငံမှာတွားရောက်ပြီးတော့သူတို့ရဲ့ဤပညာပဲဖြစ်ဖြစ်သူတို့ရဲ့ငွေကြေးရင်းနှီးပဲဖြစ်ဖြစ်သူတို့ပါဝင်နိုင်ပါတယ်ဒါမှမဟုတ်ပဲねအမေရိကန်နိုင်ငံမှာအနေတစ်ဆင့်သူတို့ရဲ့စေတနာတွေကိုငွေကြေးအားဖြင့်ကူညီပေးမယ်ဆိုလို့ရှိရင်လည်းကျွန်တော်တို့လက်ခံနေပါတယ်ဆိုတဲ့ဟာလေးကိုတော့ကျွန်တော်တို့ပြောပြနေပါတယ
်ဒီဆွေးနွေးပွဲကိုမြန်မာနိုင်ငံအရေးစိတ်ပါဝင်စားသူတွေတက်ရောက်ခဲ့ကြပြီးတာမန်ကြီးဦးအောင်လင်းစစ်တမ်းမှုဗိုလ်ချုပ်ချစ်ဆွေတို့နဲ့အတူအမြင်များကိုအပြန်အလှန်ဆွေးနွေးခဲ့ကြပါတယ်VOA မြန်မာပိုင်းရဲ့တနင်္ဂနွေညပိုင်းညနေပိုင်းအစီအစဉ်တွေကိုနားဆင်နေရတာပါအခုဆက်ပြီးထိုင်းနိုင်ငံကမြန်မာလူ့သမားတွေအကြောင်းတင်ဆက်ပါမယ်ထိုင်းမြန်မာနယ်စပ်မှာရှိတဲ့နိုင်ငံကူးလက်မှတ်ရှိသူတွေနေရပြန်တဲ့အခါတရားမဝင်လမ်းဖြစ်တဲ့တောင်ရင်မြစ်နာကနေလှေစိတ်တွေကနေကူးပြီးပြန်ကြရတာဖြစ်ပါတယ်တရားဝင်ပြန်ဖို့ငွေကြေးမတက်နိုင်တာပွဲစားတွေနဲ့လုံရင်ပိုပြီးကုန်ကျမှုရှိတာတွေကြောင့်တရားမဝင်မြစ်ကိုဖျက်ပြီးကူးကြတာပါအဲ့ဒီလိုဖြတ်ကူးတဲ့သူတွေထဲမှာဖမ်းဆီးခဲ့တာမှာဆိုရင်ဖေဖော်ဝါရီလတတိယအပတ်ကစပြီးတော့လူ20ထက်မနည်းကိုဖမ်းဆီးခံခဲ့ရပြီးထိုင်းနိုင်ငံထဲကိုနောက်ထပ်5နှစ်ဝင်လို့မရအောင်ပြင်းထန်တန်ပေးခံခဲ့ရပါတယ်။ဒီကြောင့်ထိုင်းအခြေစိုက် VOA သတင်းတောက်မန်အေးအေးမှာကသတင်းပေးပို့ထားပါတယ်
။နိုင်ငံကူးလက်မှတ်တွေကင်ဆောင်ပြီးဘန်ကောက်ချင်းမိုင်စတဲ့နေရာအသီးသီးကလာကြတဲ့ရှေ့ပြောင်းလူသမားတွေဟာထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေတဆင့်မြန်မာပြည်ထဲကိုပြန်ကြတဲ့အခါမှာတရားဝင်နေဆက်ချစ်ကြည်တရားပေါ်ကနေမဖြတ်ပဲတရားမဝင်နီးလန်းတွေတုံးပြီးပြန်ကြတာကြောင့်နေရပြန်မြန်မာတွေဖမ်းဆီးခံနေရရုံသာမကသူတို့ရဲ့နိုင်ငံကူးလက်မှတ်တွေပါဖျက်သိမ်းခံရပြီးပြည်နှံတန်ပေးခံနေရတာပါဒီလထဲမှာပဲနေရပြန်မြန်မာတွေ20ထက်မနည်းပြည်နှံတန်ပေးခံနေရကြောင်းရွှေပြောက်လူသမားကြီးဆောင်ရွက်နေတဲ့ AAC အဖွဲ့ကကိုရဲမင်းကပြောပြပါတယ
်ရခိုင်နေအုပ်စုလိုက်ပြန်တယ်ပြန်တဲ့ချိန်တွေမှာဟိုအပေါ်ဘက်ကလည်းဟိုလာချူရာတွေပါတယ်မရှိတော့အောက်ကနေဖြစ်ဖြစ်လို့ကူးတယ်ကူးတော့ကြတော့သူတို့စာအုပ်တွေကိုကာဆယ်လုပ်လိုက်တယ်ပေါ့ကာဆယ်လုပ်လိုက်တဲ့အနေထားမှာဆိုရင်ဒါနောက်ဆိုပြန်ဝင်ဖို့၄-၅နှစ်တော့ခတ်သွားလိမ့်မယ်ပေါ့အဲ့လိုနေထားတယ်ပေါ့နော်မ
လာမဲ့အေပီလာဆိုရင်ရွှေပြောင်းလူသမားအများစုဟာနေရက်ကိုပြန်ကြားလေးရှိတာပါဒီအတွက်ရွှေပြောင်းလူသမားတွေအနေနဲ့တရားဝင်ဖြစ်အောင်အထောက်အထားတွေလုပ်ပြီးဒစိတ်တုံးတွေထူပြီးပြန်ကြားဖို့ကိုလည်းသူကနှိုးဆော်ခဲ့ပါတယ
်တရားဝင်စကားပေါ်နေပြောတရားဝင်ထောက်ထားတွေနဲ့အိန္ဒိယတစိတ်တုံးတွေထူပြီးတော့ဆင်းရဲကြပြန်ရင်တော့ပိုကောင်းတယ်။အောက်ကလေစိတ်ဘောဂိတ်တွေဖြစ်တယ်လို့ကူးရင်တော့ဟိုဥပဒေထိုင်းဥပဒေရဖန်စီရေးယူခံရနိုင်တယ်။နောက်ဆုံးကိုယ့်ကိုစာအုပ်ကိုပိတ်သိမ်းတဲ့အထိပြည်နယ်နယ်ပေးကြတယ်ခံရနိုင်တယ်ပေါ့နော
်။နေဆက်ပြန်မြန်မာတွေအနေနဲ့တရားပေါ်ကနေပြန်တဲ့အခါမှာနောက်တစ်ခါထိုင်းကိုပြန်ဝင်နိုင်ဖို့အတွက်စစ်ဆေးရေးဂိတ်တွေမှာတစိတ်တုံးထုကအဖြစ်ဘန်းငွေတစ်ထောင်ပေးရတာပါ။ပွဲစားတွေနဲ့လုပ်မယ်ဆိုရင်တော့ဘန်းငွေ1600အထိဒီပေါက်နေတာကြောင့်လုံသမားတွေအနေနဲ့ငွေကုန်ကြေးကြမတက်နိုင်တာကြောင့်တရားအုပ်ကစီစိတ်တွေကနေတဆင့်ခိုးပြန်ကြလေးရှိပါတယ်။ဒီလိုတုံးမထုပဲခိုးပြန်တဲ့အခါမှာဖမ်းဆီးမိရင်တော့ထိုင်းကိုပြန်ဝင်ခွင့်9နှစ်ထိပိတ်ပင်လိုက်ပါတယ်။ချင်းမိုင်ဘန်ကောက်မဟာထိုင်းစတဲ့နေရာတွေကနေအလုလုပြီးပြန်လာကြတဲ့မြန်မာတွေအနေနဲ့နေဆက်မျိုးဖြစ်တဲ့မဲဆောက်မျိုးကိုရောက်ပြီးဆိုရင်48နာရီထက်ပိုပြီးကြာကြာနေထိုင်မယ်ဆိုရင်တော့အဲ့စင်းတိုင်ထားပြီးနေထိုင်ရတာပါ။ဒါမှမဟုတ်ဘူးဆိုရင်တော့48နာရီအတွင်းမှာမိမိအလုပ်လုပ်တဲ့နေရာကိုပြန်သွားရမှာဖြစ်ပါတယ်။အဲစင်းတိုင်တဲ့အခါမှာလဲထိုင်းရင်ရှင်ကိုယ်တိုင်လဝကယုံကိုသွားရောက်တိုင်ကြားပေးရတာကြောင့်နေရာပြန်မြန်မာတွေအတွက်အခက်အခဲရှိနေပါတယ်။ထိုင်းနိုင်ငံထဲမှာမြန်မာရှစ်ပြောင်းလို့သမား3သန်းထက်မနည်းအလုပ်လုပ်ကင်နေကြတာဖြစ်ပါတယ်ရှင်
။မအေးမှာပြောပြသွားတာပါ။ကျမ်းမာရေးဆက်ကျမ်းမာရေးသတင်းတစ်ပုဒ်ကိုဆက်ပြီးတင်ပြပေးပါမယ်။အခုဖေဖော်ဝါရီလဟာအမေရိကန်နိုင်ငံမှာအမျိုးသားကင်ဆာကာကွယ်ရေးလပါဒီလမှာအမေရိကန်ကင်ဆာသုတေသနအဖွဲ့ကြီးကနေပုံစားပုံတောက်ပုံပြောင်းလိုက်ရုံနဲ့ကင်ဆာအများစုကြီးကိုကာကွယ်ပြီးသားဖြစ်သွားတယ်ဆိုတဲ့အမှားစကားကိုထပ်ပြောလိုက်ပါတယ်အခုလိုကင်ဆာရောဂါပညာပေးနေမှုမကြခင်ကပဲကြဲကြဲပြန့်ပြန့်လှုပ်ထားတဲ့ကင်ဆာသုတေသနတစ်ခုကအထောက်အကူပေးထားပါတယ်ဒီသုတေသနထဲမှာအဝလွန်တာစီးကျိုရှိတာနဲ့ကင်ဆာမျိုးစုံဖြစ်တာတွေကိုဆက်ဆက်မှုရှိနေကြောင်းအခိုင်အမာထောက်ပြထားပါတယ်ဒီကြောင့် VOA သတင်းတောက် George Putte သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြမှာပါ
။ဟုတ်ကဲ့ပါ။တိပ္ပံပညာရှင်တွေကဂျမ်းမာတဲ့ဘဝကိုပိုင်ဆိုင်ဖို့ဆိုရင်အဓိက၅ချက်လုပ်ဖို့လိုတယ်လို့ဆိုပါတယ်။ဆေးလေးမတောက်တာ၊ကိုယ်လေးချိန်ထိန်းထားတာ၊ပုံမှန်ကိုယ်လက်လှူရှာတာ၊ဂျမ်းမာစေတဲ့အစားအသောက်၊ရွေးစားတောက်တာနဲ့အရက်ထိန်းတောက်တာတွေပါ။ဆယ်စုနှစ်တွေချီပြီးလူပေါင်း3သိန်း4သောင်းကိုလေ့လာခဲ့တဲ့အချက်လက်တွေကိုစုဆောင်းသုံးသပ်ရမှာဒီအချက်၅ချက်လုံးကိုလိုက်နာနိုင်သူတွေအနေနဲ့ အဖြစ်အများဆုံးကင်ဆာတွေဖြစ်တဲ့အဆုတ်ရင်သားနဲ့ဥမာကြီးကင်ဆာတွေဖြစ်ဖို့အန္တရာယ်က32ရာခိုင်နှုန်းကျော်နေသွားတယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံဆီယက်တယ်မြို့ရှိ Fred Hutchinson ကင်ဆာသုတေသနဌာနကဒေါက်တာ Ann McTiernan က
Looking at things like obesity it's
ဝါဒါလိုမျိုးကိုစမ်းစစ်ကြည့်တဲ့အခါမတူကွဲပြားတဲ့ရလဒ်တွေဆိုလိုတာကလေးလာမှုမျိုးစုံထဲမှာနည်းနည်းစီကွဲတာလေးတွေတော့တွေ့ကောင်းတွေ့နိုင်ပါတယ်။ဒါပေမဲ့ဒီလေးလာမှုအသီးသီးကိုချုပ်ကြည့်လိုက်တဲ့အခါကျတော့တကယ်ဖြစ်နေတဲ့အခြေအနေကြီးတစ်ခုလုံးကိုသိဖို့အထောက်အကူပြုသွားတယ်ရှင့်
ဒေါက်တာ TNM ကဆက်ပြီးစီရွေတကြားနဲ့စားရွေအများကြီးပါတဲ့အစားအသောက်တွေလွယ်လွယ်ပိုရလာတာကြောင့်ဒီအဝလွန်တာနဲ့စီးကျိုဖြစ်တာပိုများလာတယ်လို့ဆိုပါတယ်။ဒေါက်တာမက် TNM ကပဲဒီမြန်မြန်နဲ့လွယ်လွယ်ရတဲ့အစားအသောက်တွေကိုရှောင်သင့်မှန်းသိကြပေမဲ့နေရာတိုင်းမှာအလွယ်ကူရနေတာကြောင့်လက်တွေမှာမရှောင်နိုင်ကြတာမို့အစိုးရတွေနဲ့စက်မှုလုပ်ငန်းတွေကိုမဆောင်ပဲခုဘဝအတွက်အစာရွေးပြီးစားသောက်သင့်ပြီလို့ဆိုပါတယ်။ဒေါက်တာမက်တီယန်ကဆက်ပြီ
း I would say get educated figure out
ကျမမှာကျင်တာကတော့ကျန်းမာရေးအသိရှိအောင်လုပ်ပါကိုယ်လေးချိန်များနေလားတွက်ချက်ပါကင်ဆာဖြစ်ဖို့အန္တရာယ်ကြီးတဲ့အဆင့်ရောက်နေပြီလားတွက်ကြည့်ပါအဲ့လိုဖြစ်နေရင်ကိုယ့်ဘာသာလုံနိုင်တာတွေကိုယ့်မိသားစုအနေနဲ့လုံတင်တာတွေကိုတဆင့်စီလုပ်သွားပါ
အခုလိုအချိန်မှာအမေရိကန်ကသိပ္ပံပညာရှင်တွေအနေနဲ့ကင်ဆာဖြစ်တာကိုအရင်ထက်အများကြီးစောစောစီးစီးပိုသိနိုင်မဲ့သွေးစင်းမှုအောင်မြင်ဖို့လုံပန်းနေကြတာမို့ကင်ဆာဖြစ်မှာကိုရက်တန့်စေနိုင်မဲ့အလားအလာရှိလာနေပါပြီ။ဒေါက်တာမက်တီယန်ကပဲ
For some people an early indication of cancer can be a teachable moment.
တချို့အတွက်တော့ကင်ဆာဖြစ်နိုင်ခြေရှိတဲ့အစာပိုင်းလက္ခဏာတွေကိုသိလိုက်ချိန်ကပညာပေးလို့ကောင်းတဲ့အချိန်မှာအဲ့ဒီအချိန်မှာသူတို့ဖြစ်လာနိုင်တဲ့အန္တရာယ်ရှိလာတာကိုပိုသိပြီးအပြောင်းအလဲတွေစလုံနိုင်ပါတယ်။သူတို့အခုလိုအပြောင်းလဲလုပ်ဖို့ဆန္ဒရှိလာဖို့များပါတယ်
ဒေါက်တာမက်တီယန်ကဆက်ပြီးသူမကိုယ်တိုင်လှုပ်ထားတဲ့သုတေသနတွေမှာလဲကူပောင်ချင်းများတာနဲ့အဝလွန်တာတွေကိုရှော့ချလိုက်တာနဲ့ဒါမှမဟုတ်မလှုပ်မရှားနေသူတွေကိုလှုပ်လှရှားရှားနေလာအောင်လုပ်နိုင်တာနဲ့ကင်ဆာဖြစ်ဖို့အန္တရာယ်ကအများကြီးနည်းသွားတယ်လို့ဆိုပါတယ်ခင်ဗ
ျကိုဝင်းမင်းပြောပြပေးသွားတာပါအခုကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးပါမယ်
အမေရိကန်ပြည်အောင်စုဖလော်ရီဒါပြည်နယ်အထက်တန်းချောင်းမှာကျောင်းသားတို့ရဲ့ပြစ်ခတ်မှုကြောင့်ဆရာရီနဲ့ကျောင်းသူကျောင်းသား18ဦးသေဆုံးခဲ့ရပြီး3ရက်ကြာမနေ့စနေနေ့မှာတော့တနက်ကန်ဆောင်ခွင့်ထင်းချုပ်ရေးလူမှုချီတက်ပွဲတစ်ခုလုပ်ခဲ့ပါတယ်အသက်မသေးပဲလွတ်မြောက်လာသူအမ်မာဂွန်ဇာလက်စ်ကတော့လူမှုချီတက်ပွဲမှာစကားပြောတာမှာအခုလူစုလူဝေးတင်ပြစ်ခတ်ခံရမှုကနောက်ဆုံးဖြစ်ပါစေမယ်လို့အခိုက်အမာပြောဆိုသွားပါတယ်အမေရိကန်သမ္မတရွေးကောက်ပွဲကိုနှောက်ယှက်တဲ့ဆိုပြီးရုရှား73ဦးနဲ့ရုရှားကုမ္ပဏီ3ခုအပေါ်ဆွဲဆိုချက်ဟာအရေးမရအဖက်မရမခိုင်မာတဲ့ကိစ္စဖြစ်တဲ့ဆိုပြီးရုရှားကပြန်လည်တုံ့ပြန်ထားပါတယ်။ဒီအတွက်ခိုင်မာတဲ့တက်တည်ပြပါဆိုပြီးရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့ကအမေရိကန်တရားရေးဌာနနဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာတို့ကိုမေးခွန်းပြန်ထုတ်ခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတော့ပြည်내အုပ်ချုပ်ရေးမှူးတူကသူ့ကိုယာရုကဖယ်ရှားတဲ့သမ္မတရဲ့အမိန့်ကိုထပ်ပြီးဖိစန်းလိုက်တာကြောင့်ဒီကနေ့တနင်္ဂနွေနေ့မှာနိုင်ငံရေးပဋိပက္ခပို့ပြီးတော့ရှုပ်ထွေးလာနေပါတယ်။အီရန်မှာတော့ပြည်တွင်းပြန်တမ်းတဲ့လေယာဉ်တစ်စင်းဇက်ခရော့တောင်နှံတွေပေါ်မှာပြက်ကျခဲ့ပြီးလိုက်ပါသွားသူ66ဦးစလုံးသေဆုံးခဲ့ရပါတယ်။လေယာဉ်ပေါ်မှာတော့ကလေးငယ်2ဦးအပါအဝင်ခီးသည်60နဲ့လေယာဉ်အမှုတန်း6ဦးလိုက်ပါသွားတဲ့အကြောင်း SMN လေးချောင်းလိုင်းတာဝန်ရှိသူတွေကပြောပါတယ်။ဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းတေရန်ကနေယူယာစုမြို့ကိုပြန်တန်းခဲ့တာမှာပြက်ကျတာဖြစ်ပါလေရှင
်။တရင်အချင်းချုပ်ကိုမဲ့တင်ကြီးထိုက်ကျင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညနေတနင်္ဂနွေနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ El Santo ဖြစ်ပါတယ်ခင်ဗျာ။အခုအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်တော့မှာမို့ည9နာရီမှတစ်ခေါက်ပြန်ဆုံကြရအောင်ပါ။ VOA ရဲ့သောတာရှင်များအားလုံးကျန်းမာရွှင်လန်းကြပါစေ။ VOA ကိုနားဆင်ခဲ့တဲ့အတွက်လည်းကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.
Thank you.